ရာဇဝတ်မှုစွဲချက် 34 ခုလုံးမှာအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်တဲ့အပေါ်မှာသမ္မတဟောင်းဒေါ်နယ်ထရမ့်ကငြင်းပယ်လိုက်ပါတယ်။ 2016 ရွေးကောက်ပွဲမတိုင်ခင်သူနဲ့ဆက်ဆံခဲ့တဲ့လိင်ဖျော်ဖြေရေးတရုတ်ဆောင်အတွက်နှုတ်ပိတ်ခါပေးခဲ့တာကိုစီးပွားရေးလုပ်ငန်းသုံးဝီကြီးအဖြစ်မှတ်တမ်းတွင်လိမ်လည်ခဲ့တာအပါအဝင်ရာဇဝတ်မှု စွဲချက်34ခုလုံးအတွက်အပြစ်ရှိတဲ့အကြောင်းနယူးယောက်မြို့တရားရုံးမှာဂျူရီလူကြီးတွေကမနေ့ကြာတာမနေ့ကဆုံးဖြတ်ခဲ့ကြတာပါ။
This was a disgrace. This was a rigged trial by a conflicted judge who was corrupt.
ဒါဟာတိတ်ကိုအကြီးတန်းနဲ့လုပ်ရပါအကွက်စင်တရားဆွဲဆိုတာဖြစ်ပြီးအချင်းပြက်လက်စားပြီးအကျိုးစီးပွားဝီရောတိဖြစ်တဲ့တရားသူကြီးရဲ့လှည့်ကွက်အကွက်စင်နဲ့စင်ကြက်ပါတိတ်ကိုအကြီးတန်းပါတယ်လို့သမ္မတဟောင်းဒေါ်နယ်ထရမ့်ကမနေ့ကနယူးယောက်တရားရုံးမှာပြောသွားတာပါ။ လာမယ့်နှွေမှာရွေးကောက်ပွဲကြရင်ရီပက်ဘလီကန်ပါတီဘက်ကသမ္မတဟောင်းအဖြစ်ဝင်ရောက်ရှင်းပြန်ရမယ်သူဖြစ်နိုင်ခြေများအနေနဲ့ထရမ့်အပေါ်မှာရာဇဝတ်မှုနဲ့အပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ပေမဲ့လို့အမေရိကန်ဖွဲ့စည်းအုပ်ချုပ်ပုံမှာတော့ရာဇဝတ်မှုနဲ့အပြစ်ရှိသူတွေကိုရွေးကောက်ပွဲဝင်ခွင့်ပိတ်ပင်မထားသလိုသမ္မတဖြစ်ခွင့်မရှိဘူးဆိုပြီးတားမြစ်ပိတ်ပင်ထားတာလည် နေ့မှာအမိန့်ချမှာဖြစ်ပါရဲ့ရှင်